ရှမ်းပြည်နယ်မြောက်ပိုင်းမှာအစိုးရစစ်တပ်ကအခုရက်ပိုင်းတွင်တပ်အင်အားအလုံးရင်းနဲ့တိုးချဲ့နေရယူတာမို့တိုက်ပွဲတွေတကြော့ပြန်ပြင်းထန်လာမှာကိုစိုးရိမ်နေကြပါတယ်။အစိုးရတပ်ကတပ်အင်အားတိုးချဲ့ပြီးထိုးစစ်အရှိန်မြင့်လာလို့ရှိရင်တိုက်ပွဲတွေပြန်ဖြစ်လာနိုင်တဲ့အလားအလာရှိတယ်လို့လည်းတအောင်ပလောင်အဖွဲ့ကတာဝန်ရှိသူတွေကပြောပါတယ်။ဒီသတင်းအပြည့်အစုံကိုတော့ VOA သတင်းနောက်မှမမြင့်ခိုင်ကတင်ပြထားပါတယ်ရှင်။
ဟုတ်ကဲ့ TNL တအန်းပလောင်တပ်ဖွဲ့နဲ့ RCSS SSC ရှမ်းပြည်တောင်ပိုင်းတပ်ဖွဲ့တို့ကြားတိုက်ပွဲတွေပြင်းပြင်းထန်ထန်ဖြစ်ပွားပြီးနောက်ပိုင်းအစိုးရစစ်တပ်ကရှမ်းပြည်နယ်မြောက်ပိုင်းကြောက်မဲနမ်ဆန်နမ်ခန်ကုတ်ခိုင်စတဲ့ဒေသတွေမှာ February 23ရက်နေ့လောက်ကစပြီးတပ်အင်အားတိုးချဲ့ဆီလွတ်နေတာပါမြမစစ်တပ်ဘက်ကတပ်အင်အားတိုးချဲ့ပြီးထိုးစစ်အရှိန်မြင့်လာရင်တိုက်ပွဲတွေပြင်းပြင်းဖြစ်လာနိုင်တဲ့အနေအထားနဲ့ပတ်သက်လို့TNL ခေါ်တအန်းပလောင်တပ်ဖွဲ့ကပြန်ကြားရေးတာဝန်ခံဘူမူမိုင်အိုက်ကျော်ကအခုလိုပြောပါတယ
်ဒီသူစီလာတော့ကျွန်တော်ဒီမှာကတော့တပ်ဖွဲ့ကပုံပြီးပြင်ထားလိုက်ဒါနဲ့ကျွန်တော်ဖွဲ့သားတွေရင်းချင်ရေးလက်ရှိရင်းချင်ရေးကိုဆောင်ရွက်နေတဲ့လုပ်ငန်းတွေအမှုအားဟန်တန်းမရှိအောင်လုပ်တယ်အဲကျွန်တော်အတော့နေဆိုတော့ကျွန်တော်ရှောင်မယ်ရှောင်လို့မရရင်လည်းမလဲမတော်ရှိမရှောင်လို့ဆိုတော့ကျွန်တော်တပ်ဖွဲ့တို့ဖြစ်ရမယ်အဲဒီရှောင်ပြီးမှလည်းဒီလောက်သူစီကတော့ဒီကျွန်တော်ဖြစ်ရတော့တပ်ဖွဲ့ကဘယ်လိုမှရှောင်လို့ရပါမလို့အဒီဂျာကာလာမှာဒီလိုထင်လာတော့အစိုးရရတုံးမဖြစ်ရှိလာတော့မှလည်းမလာတော့ဘူးအစိုးရကပြောင်းမှသူပြတ်တယ်လို့မဖြစ်ပြအောင်ဖန်တီးလေးယူတယ်လို့ပြောနေပေါ့
အခုရက်ပိုင်းမှာတော့အစိုးရတက်နေရော RCSS SSC ရှမ်းပြည်တောင်ပိုင်းတက်နေပါတိုက်ပွဲဖြစ်ပွားတာတော့မရှိသေးဘူးလို့ဆိုပါတယ်အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ဦးဆောင်တဲ့အစိုးရတက်ကိုအာဏာမလွဲပြောင်းခင်ဂျာကာလာမှာစစ်ပွဲတွေပိုပြီးပြင်းထန်အောင်လူဖွဲ့စည်းတွင်တည်ငြိမ်မှုပြတ်ပြားအောင်ဖန်တီးနေတာတွေနဲ့ပတ်သက်လို့နိုင်ငံရေးပါတီတွေရောပြည်သူတွေပါသတိရှိကြဖို့ TNL တအန်းပလောင်တပ်ဖွဲ့ကမြန်မာစစ်တပ်ရဲ့တပ်အင်အားအစမတန်တိုးချဲ့လာတာနဲ့ပတ်သက်လို့မတ်လ10ရက်နေ့ကထုတ်ပြန်တဲ့ကြေညာချက်ထဲမှာဖော်ပြထားပါတယ်။နမ်ခန်းဒေသတဝိုက်မှာတော့မြန်မာစစ်တပ်ကအင်အားလုံးရင်းနဲ့ဝင်ရောက်လာတာတွေ့မြင်ရပြီးတိုက်ပွဲတွေပြင်းပြရင်ဒုက္ခတွေပိုပြီးများလာမှာကိုစိုးရိမ်နေလို့နံခမ်းမြို့နယ်ကဒေသခံတာမြင့်ကျော်ကပြောပါတယ
်အဲလူထုကတော့တောင်ပေါ်ကကြေးရွာတွေတော့နည်းနည်းတော့ဆိုးရိမ်စိတ်ရှိတာပေါ့ဗျာဟိုတိုက်ပွဲဖြစ်မှလည်းဆိုးတာပေါ့ခုလည်းကျွန်တော်တို့ဒီမှာဟိုစစ်ဘေးဆောင်ဒုက္ခတွေကကချင်ပြည်နယ်ကရောကျွန်တော်တို့ဒီရှမ်းပြည်နယ်ကဒီနံခမ်းမြို့နယ်ကရောဟို2000ကျော်ရှိနေပြီလို့အဲလိုနောက်ထပ်တိုက်ပွဲတွေဖြစ်လာရင်တော့ဒုက္ခတွေကပုံများလာမှာပဲကျွန်တော်တို့ဆိုးရိမ်
တိုက်ပွဲတွေကြောင့်ဒေသခံပြည်သူတွေပဲနစ်နာတာမို့ထိုးစစ်စင်နာမျိုးတွေမဖြစ်သင့်တော့ဘူးလို့တာမြင့်ကျော်ကအခုလိုဆက်ပြောပါတယ
်အဲကျွန်တော်တို့အမြင်ကတော့ဒီလိုစစ်ထိုးစစ်စင်နာတော့မဖြစ်သင့်တော့ဘူးပေါ့ဗျာဟိုကျွန်တော်တို့ဒီချိုင်းရီလမ်းကြောင်းပေါ်ရောက်နေပြီဆိုတော့ကျွန်တော်တို့ငင်းချမ်းကြီးကိုပဲဥတည်ရမယ်ရင်တိုက်ပွဲနောက်ဆုံးပုတ်ပြီးလူထုလည်းနစ်နာတော့ကျွန်တော်တန်းကြည့်ပဲနစ်နာ
ဒေသခံပြည်သူတွေကိုအဓိကထိခိုက်နစ်နာစေတဲ့ရှမ်းပြည်မြောက်ပိုင်းကတိုက်ပွဲတွေအပြင်လက်နက်ကင်အဖွဲ့တွေကြားထိတ်တရင်ဆိုင်နေရတဲ့အခြေအနေနဲ့ပတ်သက်လို့အလွန်အမင်းစိုးရိမ်နေကြောင်းကုလသမဂ္ဂကမတ်လ၂ရက်နေ့မှာကြေညာချက်ထုတ်ပြန်ထားပြီးငင်းချမ်းနဲ့ဖြည့်ရှင်းမှုမျိုးကိုဥတည်နိုင်ဖို့အဖွဲ့အစည်းတွေအားလုံးစပွဲပိုင်းပေါ်မှာဆွေးနွေးကြဖို့တိုက်တွန်းထားပါတယ်။ February လအတွင်းရှမ်းတပ်ဖွဲ့နဲ့ပလောင်တပ်ဖွဲ့ကြားဖြစ်ပွားခဲ့တဲ့တိုက်ပွဲတွေကြောင့်ရှမ်းပြည်နယ်မြောက်ပိုင်းကြောက်မင်းနဲ့နန့်ခမ်းမြို့နယ်တွေမှာစစ်ဘေးရှောင်ဒုက္ခတွေစုစုပေါင်း9000ကျော်လောက်ထွက်ပြေးသိမ်းရှောင်နေရတာလည်းဖြစ်ပါတယ်ရှင်။